အခုတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်ထွေထွေညီလာခံကိုပထမဆုံးကြိမ်ဖြစ်တက်ရောက်လာတဲ့သမ္မတထရမ်ကကုလသမဂ္ဂဖွဲ့စည်းနေတဲ့ကမ္ဘာတဝန်းကပြည်သူတွေရဲ့ယုံကြည်မှုပြန်ရအောင်လုပ်ရမယ်လို့ပြောကြားလိုက်တဲ့အကြောင်းမက်ဆုညက်မွန်ပြောပြတာကိုနားဆင်ရအောင်ပါရှင်
ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကိုပထမဆုံးတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂကိုပြုပြင်ပြောင်းလဲခြင်းဆိုတဲ့ဆွေးနွေးပွဲကိုတနင်္လာနေ့ကတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံပေါင်း193နိုင်ငံပါဝင်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွင်းမှာရည်မှန်းချက်တွေအတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့သမ္မတထရမ့်ကအခုလိုပြောကြားခဲ့ပါတယ
်။ In recent years the United Nations has not reached its full potential because of bureaucracy and mismanagement.
ဘျူကရေစီနဲ့စီမံခန့်ခွဲမှုညံ့ဖျင်းတဲ့အတွက်ခုနှစ်ပိုင်းနေအတွင်းမှာကုလသမဂ္ဂအဖွဲ့အနေနဲ့ဆွမ်းဆောင်နိုင်စွမ်းရှိသလောက်အပြည့်အဝမလုပ်နိုင်ခဲ့ပါဘူး။ကုလသမဂ္ဂရဲ့ပုံမှန်ဘတ်ဂျက်ကို140ရာခိုင်နှုန်းထိတိုးမြင့်ခဲ့ပါလေ။ဝန်ထမ်းရေတော့ကလည်း2000ခုနှစ်ကထက်နှစတိုးခဲ့ပေမဲ့ဒီရင်းနှီးမှုတွေနဲ့ထိုက်တန်တဲ့ရလဒ်တွေမမြင်ရပါဘူး။အခုတွင်မှုချုပ်လက်ထက်မှာတော့အပြောင်းလဲတွေမြင်းမြန်းဆန်းဆန်းဖြစ်နေတယ်ဆိုတာကျွန်တော်သိပါတယ်။
ကုလသမဂ္ဂအဖွဲ့ကြီးရဲ့ဘျူရိုကရေစီစနစ်ကိုအမေရိကန်သမ္မတထရမ့်ကဝေဖန်သွားခဲ့တယ်လို့ပဲအတွေ့အေးမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းသူဦးဆောင်နေတဲ့အဖွဲ့အစည်းအတွင်းရှိနေတဲ့ပြဿနာကိုမိန့်ခွန်းထဲမှာအခုလိုပြောကြားသွားခဲ့ပါတယ
် Someone recently asked what keeps me up at night and my answer was simple bureaucracy fragmented structures
ခင်ဗျားညဘက်ဘာကြောင့်မအိပ်နိုင်ရတယ်လဲလို့ကျွန်တော်ကိုတယောက်ကလောလောလတ်လတ်ပဲမေးခဲ့ပါတယ်ကျွန်တော်အဖြေကခက်ရှင်းရှင်းပါပဲဘီရိုကရေစီစနစ်တကျမရှိအစီအငော်မတည့်တဲ့အစီအမံတွေရှုပ်ထွေးတဲ့စီမံခန့်ခွဲရေးနည်းလမ်းတွေနဲ့မပြည့်စုံနိုင်တဲ့အကျိုးနည်းစနစ်တွေကြောင့်ဖြစ်ပါတယ်
။ငြိမ်းချမ်းရေးနဲ့လုံခြုံရေးပိုင်းဆိုင်ရာကုလသမဂ္ဂလုပ်ငန်းတွေမှာအပြောင်းအလဲလုပ်နေတာတွေအပါအဝင်ကုလသမဂ္ဂအဖွဲ့ကြီးအတွင်းမှာပြုပြင်ပြောင်းလဲရေးလုပ်နေတဲ့အကြောင်းတွေကိုလည်းအတွေ့အမှုချုပ်ဂူတဲရက်စ်ကသူ့ရဲ့မိန့်ခွန်းထဲမှာပြောကြားသွားပါတယ်။ကုလသမဂ္ဂအဖွဲ့ကြီးရဲ့အသုံးစရိတ်အတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေအများဆုံးထွက်ဝင်နေတဲ့နိုင်ငံဖြစ်ပါတယ်။ကုလသမဂ္ဂပုံမှန်လုပ်ငန်းလက်ပတ်ရည်အသုံးစရိတ်ရဲ့25ရာခိုင်နှုန်းနီးပါးအပြင်ကုလသမဂ္ဂငြိမ်းချမ်းရေးလုပ်ငန်းများအသုံးစရိတ်ရဲ့28ရာခိုင်နှုန်းကျော်ကိုအမေရိကန်ကပေးနေတာပါ။ဒါနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကထောက်ပြခဲ့တဲ့အပြင်ကမ္ဘာတဝန်းမှာယုံကြည်မှုပြန်ရအောင်လို့ကုလသမဂ္ဂအဖွဲ့အနေနဲ့ပြုပြင်ပြောင်းလဲရမယ်လို့တိုက်တွန်းခဲ့ပါတယ်
။ We seek a United Nations that regains the trust of the people around the world in order to achieve this.The United Nations must hold every level of management.
ကုလသမဂ္ဂပေါ်ကမ္ဘာတဝန်းကပြည်သူတွေရဲ့ယုံကြည်မှုပြန်ရလာတာကိုမြင်ကြပါတယ်။ဒီလိုဖြစ်လာဖို့အတွက်ဆိုလို့ရှိရင်ကုလသမဂ္ဂအနေနဲ့စီမံခန့်ခွဲမှုအစဉ်တိုင်းမှာအများယုံကြည်စိတ်ချရအောင်လုပ်ရပါလိမ့်မယ်။ရှုပ်ဝဲသတင်းပေးတဲ့သူတွေကိုအကာအကွယ်ပေးရမယ်။လုပ်ငန်းစဉ်တွေထက်လက်တွေ့ရလက်ရလာဖို့အယုံဆိုင်ရပါမယ်။ကျွန်တော်တို့ရဲ့ပြည်သူတွေလေးစားတဲ့အနေနဲ့ဘယ်ဖွဲ့ဝင်နိုင်ငံကမှဝင်တော့ဝင်ပို့ကိုပို့ပြီးတော့မယူသင့်ပါဘူး။စီရေးပိုင်းမှာရောဗန္နာရေးပိုင်းမှာပါအချိုးစားမမျှတတဲ့တာဝန်တွေမယူသင့်ပါဘူ
းကုလသမဂ္ဂပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးပွဲအခမ်းအနားဟာအမေရိကန်သမ္မတထရမ့်အတွက်အထွေထွေညီလာခံမှာပထမဆုံးအခမ်းအနားဖြစ်ပါတယ်အထွေထွေညီလာခံလာတက်တဲ့ကမ္ဘာကောင်းဆောင်တော်တော်များများနဲ့လည်းအမေရိကန်သမ္မတတီးသန့်တွေ့ဆုံနေပါတယ်တနင်္လာနေ့နေ့လယ်ပိုင်းကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟုနဲ့တွေ့ဆုံပြီးအရှေ့လယ်ပိုင်းငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အမေရိကန်ကအပြည့်အဝထောက်ခံတယ်လို့အစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။တခါတနင်္လာနေ့မှာပဲသမ္မတထရမ့်ဟာပြင်သစ်သမ္မတအမန်နီယယ်မက်ခရွန်နဲ့လည်းတွေ့ဆုံပါတယ်။အခုအတန်လွှင့်နေချိန်မှာတော့လက်တင်အမေရိကန်နိုင်ငံကောင်းဆောင်တွေနဲ့သမ္မတထရမ့်များစွာစားပွဲတက်ရောက်နေပါတယ်။မြောက်ကိုရီးယားအရေးထိတ်တန့်ဆွေးနွေးစရာဖြစ်နေချိန်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့လည်းအခုသတင်းပတ်ထဲမှာသမ္မတထရမ့်တွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့ကျရင်တော့82ကြိမ်မြောက်ထွေထွေညီလာခံမိန့်ခွန်းကိုသမ္မတထရမ့်ပြောကြားမှာဖြစ်ပါတယ်။အဲ့ဒီမိန့်ခွန်းထဲမှာတော့အီရန်နဲ့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার အရေးကိစ္စ IS စစ်သွေးကြွားတွေရဲ့ရန်အပါအဝင်ကမ္ဘာတဝန်းရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကမ္ဘာနိုင်ငံတွေပူးပေါင်းဖြေရှင်းကြရေးကိုသမ္မတထရမ့်အဓိကထားပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်။